အိန္ဒိယနိုင်ငံမှာအုပ်စုလိုက်မရင်ကျင့်ခဲ့ကြတယ်လို့ဆဆွဲခံထားရတဲ့လူ6ယောက်တည်းက9ယောက်ကိုရုံးတင်စစ်ဆေးတဲ့တရားခွင်မှာအများပြည်သူတက်ရောက်နားထောင်ခွင့်မရပါဘူး။အလင်းမြန်ကြားနာစစ်ဆေးမဲ့တရားခွင်စီဆဆွဲခံထားရသူတွေတနင်္လာနေ့မနက်ပိုင်းမှာရောက်သွားခဲ့ပြီးသိမှကြခင်မှာပဲကြားနာစစ်ဆေးမဲ့ရာဇဝတ်တရားသူကြီးနမ်ရီဒါအေဂါဝါကအဲ့ဒီလိုကြေညာခဲ့တာပါ။နောက်တစ်ချိန်ကြားနာဘုတ်ကိုဇန်နဝါရီလ10ရက်နေ့မှာလုပ်မယ်လို့သူကပြောပေမဲ့အမှုကိုတရားရုံးတင်ပြီးစစ်ဆေးမှာလားဆိုတာကိုတော့ပြောမသွားပါဘူး။ပန်းစီခံထားရသူတွေဘက်ကထုချေလျှောက်လဲဖို့ရှင်းနေခွင့်ပြုတဲ့ကိစ္စပေါ်တခြားရှင်းနေတွေကစူးစူးညံ့ညံ့အော်ဟစ်ကန့်ကွက်ခဲ့ကြပြီးကြားနာဘွဲကိုနားထောင်ဖို့ပြည်ရင်းပြည်ပသတင်းတောက်တွေအလူအယက်ဖြစ်နေခဲ့ကြပြီးတဲ့နောက်မှာလူပြစ်ကြက်နေတဲ့တရားရုံးကိုတရားသူကြီးအက်ကော်ဝါကရှင်းခိုင်းခဲ့ပါတယ်။ဆော်ဂျိုသက်ရွယ်တူအပါအဝင်ပြစ်မှုတွေတန်ရရှိသူ6ဦးဟာအသက်23နှစ်အရွယ်မျိုးသမီးနဲ့သူ့ရဲ့မျိုးသားအဖော်တို့ကိုဒီဇင်ဘာလ16ရက်နေ့ကနူးဒေလီမြို့တော်မှာဗတ်စကားတစည်းပေါ်ရောက်အောင်ထောင်ချောက်ဆင်ခဲ့ကြပြီးတဲ့နောက်တိုက်ခိုက်ခဲ့ကြတာလို့ဆွဆွဲခံထားရပါတယ်။အမျိုးသမီးနဲ့အမျိုးသားနှစ်ဦးစလုံးကိုတန်တုံးနေကြအမျိုးသမီးကိုမရင်ကျင်ပြီးနှစ်ယောက်စလုံးကိုဗတ်စကားပေါ်ကနေပစ်ချခဲ့ကြပါတယ်။အမျိုးသမီးဟာစေကူတော်မှုခံယူနေခဲ့တဲ့စင်ကာပူနိုင်ငံကဆေးရုံတစ်ခုပေါ်မှာဒီဇင်ဘာလ29ရက်နေ့ကကွယ်လွန်သွားခဲ့ပါတယ်။အဖမ်းခံထားရသူတွေအပေါ်လူသတ်မှုမရင်ကျင်မှုပြန်ပေးဆွဲမှုအပါအဝင်တခြားဆွဲချက်တွေနဲ့အာဏာပိုင်တွေကဆွဲတင်ထားပါတယ်။အပြစ်ရှိကြောင်းဆုံးဖြတ်တဲ့ဆိုရင်တည်တံ့ချဖို့တွန်းအားပေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်။